သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SPS A World of Difference You're with SPS Burmese On mobile, online and on radio
Mobile, online and radio ပေါ်မှာသင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်တော်ရရှိများချက်တိမင်္ဂလာဖျာဖျာနဲ့ပြည့်စုံတော်မူကြပါစားခင်ဗျာဒီနေ့ဇွန်လ19ရက်စနေနေ့မြန်မာပိုင်းစီစဉ်များကို SBS Radio မှစတင်သံလွှင့်နေပါရခင်ဗျာဒီနေ့စီစဉ်များကိုကျွန်တော်ကျော်ထွန်းအောင်ခေါ် Terrell အောင်ကတင်ဆက်သွားမှာဖြစ်ပြီးယနေ့ပါဝင်မြင့်စီစဉ်များမှာတော့ကျမ်းမာမှုဒလိကျင့်ထုံးကသေမာကိုထိမ့်နိုင်မယ်လို့စိတ်ကိုလှည့်စားနေတဲ့ဆိုတဲ့ဆောင်းပါຫນွေဦးတော်လန်ရေးမှာတက်ချွာစွာတိုက်ပွဲဝင်နေတဲ့သမီးနဲ့ဖခင်တို့ကိုမေးမြန်းထားတဲ့အခန်းကဏ္ဍနဲ့တန်ဝင်ခက်ခတ်ပေးပို့ထားတဲ့အာဏာသိမ်းမှုနောက်ဆက်တွဲရပ်တန့်လူနေပါဖြစ်နေတဲ့မူရတိုက်ဖြတ်ရေးသတင်းဆောင်မတို့ကိုတင်ဆက်ပေးမှာဖြစ်ပြီးဒီနေ့ကောင်းကြီးပိုင်းသတင်းတွေကတော့ New South Wales မှာလွန်ခဲ့တဲ့24နာရီအတွင်း COVID-19 ကူးစက်မှုအခြေအနေချင်းပြည်နယ်နဲ့စကိုင်းတိုင်းမှာ COVID-19 ကူးစက်သေဆုံးမှုများနေAmerican Russia လက်နက်ထိန်းချုပ်ရေးနဲ့ Cyber လုံခြုံရေးတွေးဆဆွေးနွေယခုချိန်အစာပြီးသတင်းများကိုကျွန်တော်ကြော်ထုတ်အောင်ကစတင်ဖတ်ကြားပါတော့မယ်ယူဆောင်တွင်မှာလွန်ခဲ့တဲ့24နာရီအတွင်း COVID-19 ကူးစက်မှုအခြေအနေညူဆာဝေပြည်နယ်စစ်နီရဲ့အရှေ့ဘက်စင်ဂျေဖုံဒေသများတွင်ဖြစ်ပွားတဲ့ရောဂါဖြစ်ပွားမှုကိုထိန်းချုပ်ရန်လှုပ်ဆောင်နေသဖြင့်နောက်ထပ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှစ်ခုကိုမှတ်တမ်းတင်ထားပါသည်။ရောဂါဖြစ်ပွားမှုတစ်ခုမှာအသက်40ကျော်အရွယ်မျိုးသမီးတဦးဖြစ်ပြီး Westfield Bondi Junction ဇေဝဲစင်တာကိုပုံမှန်သွားရောက်လေ့ရှိသူဖြစ်ပါသည်။နောက်တစ်ယောက်ကတော့အသက်50ကျော်အရွယ်အမျိုးသားတဦးဖြစ်ပြီး၎င်းကလက်မုံစည်းကားမောင်းသူဖြစ်ပြီးအပြည်ပြည်ဆိုင်ရာလေယာဉ်အမှုဌာနများကိုတည်ယူပေးတဲ့ကားကိုမောင်းသူဖြစ်ပါတယ်။ညူဆာဝရီကျန်းမာရေးဝန်ကြီး Brett Hassett ကဒီဖြစ်ရပ်ဟာမနေ့ကအီလဝါရာမှာရှိတဲ့ coffee site တစ်ခုသို့သွားပြီးတခြားထိတွေ့မှုနေရာတစ်ခုနဲ့ပတ်သက်ပြီးစိုးရိမ်ရကြောင်းပြောကြားပါတယ်။၎င်းက
Delta virus is a near and present danger. It's a virus that is very capable of transmitting even when we have very fleeting
Delta virus ဟာအန္တရာယ်ရှိပါတယ်။၎င်းကအန္တရာယ်ရှိပါတယ်။အဲ့ဒီ virus ကူးစက်တတ်သောလူနဲ့ကျွန်တော်တို့ဖျက်ဆီးသွားသောနီးကပ်မှုရှိသည့်အတိုင်းကျွန်ုပ်တို့ကိုအဲ့ဒီ virus ကအလွယ်တကူကူးစက်နိုင်ပါတယ်။ချင်းပြည်နယ်နဲ့စကိုင်းတိုင်းမှာ COVID-19 ကူးစက်သေဆုံးမှုတွေများနေ။ချင်းပြည်နယ်တစ်ခုလုံးမှာဇွန်လ18ရက်မနေ့ကအထိကိုရိုနာဗိုင်းရပ်စ်ကရောဂါပိုးတွေးရှိသူ929ဦးရှိနေပြီးသေဆုံးသူ23ဦးရှိနေတယ်လို့သိရပါတယ်။အဲဒီထဲကတွန်ဇာမြို့တစ်ခုထဲမှာဇွန်လ18ရက်မနေ့အထိပိုးတွေးလူနာစုစုပေါင်း459ဦးရှိပြီးသေဆုံးသူ10ဦးထိရှိနေပြီလို့အကူအညီပေးသူတွေကပြောဆိုပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့မေလကွန်ပိုင်းလောက်ကကိုရိုနာဗိုင်းရပ်စ်ပိုးပထမအဦးဆုံးစတွေ့ရှိတဲ့ဒီတိမ်မြို့မှာဇွန်လ18ရက်နေ့အထိရောဂါပိုးတွေ့ရှိသူ148ဦးနဲ့သေဆုံးသူ9ဦးရှိနေပြီလို့ဒီတိမ်မြို့ကကိုရိုနာကပ်ရောဂါကူညီရေးစင်တာကတာဝန်ရှိသူတဦးကပြောဆိုပါတယ်ဇွန်လ18ရက်နေ့အထိကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ6ဦးရှိနေတဲ့ချင်းပြည်နယ်မြောက်ပိုင်းဖလန်မြို့မှာတော့ပိုးတွေးရှိသူလူနာ104ဦးထိရှိလာနေတယ်လို့အကူအညီပေးနေသူတွေကပြောဆိုပါတယ်။အဲ့ဒီလူနာတွေကိုဆေးကုသစောင့်ရှောက်မှုပေးအပ်နိုင်ဖို့အတွက်ဆရာဝန်နဲ့သူနာပြုအင်အားလိုအပ်နေတယ်လို့ဖလန်မျိုးကန်တဦးကပြောဆိုပါတယ်။ချင်းပြည်နယ်မြောက်ပိုင်းတီးတိမ်မြို့မှာတော့ကိုရိုနာဗိုင်းရပ်စ်ပိုးတွေးရှိသူ148ဦး၊တွန်ဇာမြို့နယ်မှာ459ဦး၊ဖလန်မြို့မှာ104ဦး၊ဟာခါမြို့မှာ3ဦးထန်တလမြို့မှာ10ဦးနဲ့ချင်းပြည်နယ်တောင်ပိုင်းပလဲဝမြို့မှာ9ဦးရှိနေတာဖြစ်ပါတယ်။စကိုင်းတိုင်းဒေသကြီးကလေးမြို့မှာဆိုရင်က corona virus yoga po jaw juna 18 ye ni te ye the ma bin lu se u te song ke de lo akunyi pe du rwe ga pyo su ba de te song du a ye twet ne so ye kle myu ne ma corona virus jaw te song du ha 46 u khan thi shi ni bi po twet du u ye ga ro 252 u thi shi ni bi lo po twet luna rwe go akunyi pe ni du rwe ga pyo su ba de ဒီကံပြင်းနဲ့စစ်တွေမြို့မှာဆိုရင်ဇွန်လ18ရက်နေ့ကကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိသူလူနာသစ်32ဦးထပ်တွေ့ရတယ်လို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနကပြောဆိုပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နေဆက်ကုန်သွယ်ရေးသွားလာနေတဲ့သင်္ဘောကိုစည်းဘော်ကလူ64ဦးကိုသီးသန့်ဆောင်ကြည့်ပြီးစစ်ဆေးတဲ့အခါမှာအခုလို32ဦးမှာကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိတာလို့ဆိုပါတယ်American Russia landed tencho yi cyber lonjo yi tweisong swe ni American tamara Joe Biden ne Russia tamara Vladimir Putin do junla 16 yak ka asiwe atwin landed tencho yi ne cyber lonjo yi kaisa ri su ni ke de lo su ba de su nwe ya ma to tet mu ne 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 matu cha mu ji ji ma ma go tu ro ye prathama song thait thi ni la ga ma mat tan tin ke bi ဒါဟာချစ်ခင်ရင်းနှီးမှုထက်ဆိုင်းရင်လက်တွေ့ဆန်တယ်လို့သမ္မတနှစ်ဦးကရည်ညွှန်းပြောဆိုခဲ့ပါတယ်။ဘာဒင်ကတော့အပြန်အလှန်အကျိုးစီးပွားနဲ့ပတ်သက်ရင်ကျွန်တော်တို့ပူးပေါင်းဆောင်ရွက်နိုင်စွာရှိသင့်ပြီးလှုပ်ဖို့လိုတဲ့အရာတွေအတွက်လှုပ်ခဲ့တယ်လို့ပူတင်ကိုပြောခဲ့တဲ့အကြောင်းပြောဆိုပါတယ်။ပူတင်ကတော့အမေရိကန်နဲ့အပြန်အလှန်ယုံကြည်မှုအတွက်မျော်လင့်ချက်ပါပါကိုမြင်ခဲ့ပေမဲ့လက်နက်ဆိုင်ရာသဘောတူညီချက်ကနေနှုတ်ထွက်ဖို့အမေရိကန်ရဲ့အကွက်ရွှေ့မှုကခံမှန်းရခက်တယ်လို့ဂျူလ16ရက်ကအစည်းအဝေးပြီးမှသတင်းတောက်တွေကိုပြောဆိုပါတယ်။ဘာဒင်ဟာအပြုသဘောဆောင်ပြီးဝါယင်းနဲ့မိတ်ဖက်အဖြစ်ပူတင်ကရည်ညွှန်းခဲ့ပြီးခေါင်းဆောင်နှစ်ယောက်ကထိတ်သိမ်းညီလာခံနဲ့ပတ်သက်လို့လေးသန်းတူတယ်လို့သူကပြောခဲ့သလိုဆွေးနွေးပွဲတွေဟာလက်တွေ့ကြပြီးကောင်းကျိုးများတယ်လို့လဲဆိုပေမဲ့အမေရိကန်ရဲ့ဆက်ဆံရေးကတိုးတက်လာမလားဆိုတာပြောဖို့ခက်တယ်လို့ပူတင်ကပြောဆိုသွားပါတယ်ဗစ်တိုးရီယာပြည်နယ်ကိုဗစ် -19 ကူးစက်မှုအခြေအနေလွန်ခဲ့တဲ့နေ့ကစမ်းသပ်မှု 3,000 ကျော်ပြီးနောက်ဗစ်တိုးရီယာသည်ဒေသခံကိုရိုနာဗိုင်းရပ်စ်ရောဂါဖြစ်ပွားမှုအသစ်တစ်ခုကိုမှတ်တမ်းတင်ခဲ့ပါတယ်ပြည်내ကျန်းမာရေးဌာနမှယောဂကူးစက်မှုသည်လက်ရှိဖြစ်ပွားနေသည့်ယောဂနှင့်အဓိကဆက်ဆံမှုဖြစ်တယ်လို့ပြောကြားခဲ့ပါသည်။အဲ့ဒီလူသည်ကူးစက်သည့်ကာလအတွင်းကွာရန်တင်းတွင်ရှိနေပြီးတခြားကိစ္စတစ်ခုနှင့်အတူအိမ်တိမ်တွင်လည်းနေထိုင်ခဲ့ပါသည်။ကျန်းမာရေးအရာရှိချုပ်ပေါမော့ခ်ဘရက်ဆတ်တင်ကဒီနောက်ဆုံးပေါ်ယောဂဟာမေဆုံအားကေသက်ကြီးဆောင်ရှောက်မှုဖြစ်ပွားမှုရဲ့အစိပ်ပိုင်းတစ်ခုဖြစ်တယ်လို့ပြောကြားလိုက်ပါတယ်
။ So that brings the overall number of cases in that particular outbreak to 13. That individual's been in
ဒါကြောင့်ဒီယောဂဖြစ်ပွားမှုရဲ့စုစုပေါင်းအရေအတွက်ကို73အထိဖြစ်သွားစေပါတယ်။သူဟာယောဂကူးစက်ခံရတဲ့ကာလတလျှောက်လုံးမှာယောဂဘူးကူးစက်ခံထားရတဲ့အတွက်ထိတွေ့မှုအသစ်တွေမရှိသေးပါဘူး။လွန်ခဲ့တဲ့24နာရီအတွင်းပြပမှဝင်ရောက်ခဲ့သည့်အမှုပေါင်းနှစ်ခုကိုလည်းဗစ်တိုးရီယာပြည်နယ်တွင်မှတ်တမ်းတင်ခဲ့ပါသည်။တာမွေစစ်ကားဘုံးပြစ်တိုက်ခိုက်မှုကြောင့်ရဲအရာရှိအပါအဝင်2ဦးသေဆုံး9ဦးဒဏ်ရာရ။တာမွေမြို့နယ်တွင်ပောက်ကွဲမှုများကြောင့်ရဲအရာရှိ2ဦးနှင့်အရက်သား2ဦးသေဆုံးပြီး9ဦးပြင်းထန်စွာဒဏ်ရာရရှိသွားကြောင်းပောက်ကြားလာသောလုံခြုံရေးတပ်ဖွဲ့များ၏ကနဦးအစီခံစားရသိရှိရပါသည်။စစ်ထရက်ကားပေါ်မှာဒူရဲအုပ်ဇေယျနှင်းဦးနဲ့တက္ကစီကားလေးပေါ်မှာကားမောင်းသူတို့သေဆုံးသွားပြီးစစ်ကားပေါ်မှာစစ်သားနဲ့ရဲစုစုပေါင်း6ယောက်နဲ့ကားလေးပေါ်မှာအရသားတဦးတို့ပြင်းထန်စွာဒဏ်ရာရရှိသွားပါတယ်။ကင်းလှည့်နေသော4အမျိုးသားစစ်သည့်တင်ကားကဗညာတလလမ်းမကြီးနဲ့134ခုနှစ်လမ်းထိပ်တွင်ခိတ္တနားနေစဉ်မွန်လေ3နာရီမိနစ်20တွင်ကားတစ်စင်းပေါ်မှလက်ပြဘုံပြစ်သွင်းခဲ့ခြင်းကြောင့်ပောက်ကွဲမှုဖြစ်၍ကားမီးလောင်ပျက်စီးသွားတဲ့အခါရဲတပ်ဖွဲ့26မှဇေယျ2ဦးအခင်းဖြစ်ပွားရာနေရာမှာပင်တေဆုံးသွားခဲ့ပါသည်ထို့အပြင်မင်္ဂလာတုံတပ်နယ်မြေမှတက်ချက်ကြီးကိုကိုမောင်တပ်သားဟင်းခတ်စောတပ်သားနေလင်းကိုကိုတပ်သားအောင်နိုင်ထွေးရဲတပ်ဖွဲ့26မှရဲဒုတက်ကျအောင်သူနဲ့ရဲတပ်သားဟိမင်းဦးလည်းပြင်းထန်စွာဒဏ်ရာရသွားပါတယ်။ တာမွေဇေးကတက္ဆီရင်ပေါ်တွင်လည်းပောက်ကွဲမှုတစ်ခုဖြစ်ပွားရာရင်မောင်းသူသေဆုံးသွားပြီးခီးသည်နေရာတွင်ထိုင်နေသူတဦးဒဏ်ရာပြင်းထန်စွာရသွားခဲ့ပါသည်တရားရရှိသောစစ်ကောင်စီလက်အောက်ခံစစ်သားနှင့်ရဲများကိုစစ်ဆေးရုံသို့ပို့ဆောင်ပြီးသေဆုံးသူ2ဦးနှင့်ဒဏ်ရာရအရသားကိုရန်ကုန်ဆေးရုံကြီးသို့ပို့ဆောင်ကူးသနေကြောင်းလည်းသိရှိရပါသည်။ရန်ကုန်တိုင်းဒေသကြီးတောင်တကုံမြို့နယ်54ရပ်ကွက်ဇေယျမြိုင်လမ်းမကြီးပေါ်ရှိအမက6မူလွန်ကျောင်းနှင့်ယာယီအုပ်ချုပ်ရေးမှုရုံးကြားတွင်ဇွန်လ18ရက်ည8:55မိနစ်ခန့်တွင်ဘုံပောက်ကွဲမှုဖြစ်ပွားခဲ့ကြောင်းသိရှိရပါသည်တရုတ်သမ္မတရှီကျင်ဖင်းနှင့်တွေ့ဆုံရန် American သမ္မတဂျိုးဘိုင်ဒင်အသင်းရှိဟုဆို American သမ္မတဂျိုးဘိုင်ဒင်၏ပထမဆုံးသောပြည်ပခီးစဉ်ကဘေဂျင်းကိုတံပြန်ရင်ဆိုင်ရာတွင် G7 နှင့် NATO အုပ်စု၏စည်းလုံးညီညွတ်မှုရှိခြင်းကိုပြသခဲ့တော်လဲဘိုင်ဒင်အနေဖြင့်တရုတ်သမ္မတရှီကျင်ဖင်းနှင့်တွေ့ဆုံရန်အသင့်ရှိနေကြောင်း၎င်းရဲ့ထိပ်တန်းလက်ထောက်တဦးကဇွန်လ18ရက်နေ့တွင်ပြောကြားလိုက်ပါသည်။သမ္မတဘိုင်ဒင်သည်အခြေခံအဆောက်အုံစီမံကိန်းသစ်တစ်ခုတွင် G7 အုပ်စုကိုဦးဆောင်ခြင်းအပြင်တရုတ်ကိုတံပြန်ရင်ဆိုင်မည့်ရွေးချယ်စရာနည်းလမ်းတစ်ခုကိုပြသခဲ့တယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလီဗန်ကပြောဆိုပါသည်။ထို့အပြင်နေတိုအုပ်စုရဲ့ညီလာခံတွင်လည်းပထမဆုံးအချိန်ဖြစ်တရုတ်တို့ရဲ့လုံခြုံရေးချိန်ချမှုအပေါ်အလေးအနက်ထားပြီးစစ်မှန်တဲ့တုံ့ပြန်မှုကိုလှုံ့ဆော်နိုင်ခဲ့တယ်လို့လည်း၎င်းကပြောဆိုပါတယ်။ထို့အပြင်ကာလကြာရှည်ရှိနေခဲ့တဲ့ American EU လေရင်ထုတ်လုပ်မှုလုပ်ငန်းဆိုင်ရာအငင်းပွားမှုတရက်ပေါ်ပြည်လည်အောင်အပြေရှာနိုင်ခဲ့မှုကိုလည်း၎င်းကညွန်ပြပြောဆိုခဲ့ပြီးယင်းသည်တရုတ်ရဲ့ခေါင်းဝဖြတ်အမျက်ကြီးစားသည့်လှုပ်ဆောင်ချက်များပေါ်စန့်ကျင်တုံ့ပြန်ရာတွင်အနောက်အုပ်စုအနေဖြင့်တစည်းတလုံးတည်းရှိကြောင်းပြသလိုက်တဲ့သတင်းစကားတစ်ခုပင်ဖြစ်တယ်လို့ဆူလဗန်ကပြောဆိုပါတယ်။လက်ရှိ American သမ္မတ Biden ဆိုရသည်တရုတ်ကိုအဓိကကြားတဲ့ကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတရက်ဖြစ်ရှုမြင်ထားပါတယ်။သို့သော Biden အနေဖြင့်တရုတ်သမ္မတရှီကျင်ဖင်းနဲ့တွေ့ဆုံဆွေးနွေးနိုင်မည့်အခွင့်အရေးပေါ်လာပါကကြိုးစိုးလိမ့်မည်ဖြစ်ကြောင်းဆူလဗန်ကပြောဆိုသွားပါသည်။စနီမျိုးသားတူအချမ်းဖဲမှုကိုထောက်ခံတဲ့ဆွဆွဲမှုနဲ့ဖမ်းဆီးခံရအချမ်းဖဲအဖွဲ့ဆန့်ကျင်ရေးစုံစမ်းစစ်ဆေးမှုရဲ့ဒစိမ့်တစ်ပိုင်းအဖြစ်စနီမျိုးကအမျိုးသားတူအားအစ္စလာမိတ်နိုင်ငံတော်အဖွဲ့အားထောက်ပံ့မှုဖြင့်ဖမ်းဆီးခဲ့ပါသည်။ရဲများသည်ဆက်တဲ့၌တောက်ချာနေ့ဂျူနာ16ရက်နေ့ကရှာပူရေးအမိန့်ကိုကွပ်မြတ်ခဲ့ပြီး24နှစ်အရွယ်ချက်စတာဟီးကလူတဦးကိုဖမ်းဆီးခဲ့ခြင်းဖြစ်ပါတယ်။ထိုသူအားအချမ်းဖက်အဖွဲ့စည်းရဲ့အဖွဲ့ဝင်တဦးအဖြစ်စွပ်စွဲခံရပြီးယနေ့ပယ်ရမက်တာတရားရုံးတွင်အမှုရင်ဆိုင်ရမှာဖြစ်ပါတယ်။ရဲကထိုသူရဲ့အွန်လိုင်းအပြောဆိုများမြင့်တက်လာကြောင်းသူသည်ပောက်ကွဲလွယ်သောချက်ပြုတ်နီးများကိုပိုင်ဆိုင်ထားပြီးအစွန်ရောက်ပစ္စည်းများစုဆောင်းနေတယ်လို့လဲစွပ်စွဲခဲ့ပါတယ
် SBS
This is SBS Radio
ငွေလဲနှုန်းမှာတော့ Australian Dollar ကိုမြန်မာကျပ်ငွေ1232ကျပ်ရရှိပြီး American Dollar ကိုမြန်မာကျပ်ငွေ1646ကျပ်ရရှိပါတယ် Australian Dollar ဟာ American 9040နဲ့ညီမျှပါတယ်မနေ့ဖြန်ဩစတြေးလျတိုင်းမှာရှိတဲ့မြို့ကြီးများရဲ့မိုးလေဝသခန့်မှန်းချက်ကတော့စစ်တီမြို့မှာအပူချိန်16ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးမိုးနီးငယ်ရွာသွန်းမှဖြစ်ပါတယ်။မဲလ်ဘန်မြို့မှာအပူချိန်15ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးမိုးတိမ်သားများအနီးငယ်ရှိမှဖြစ်ပါတယ်။ဘရစ်ဘန်မြို့မှာအပူချိန်20ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးနေသားမှဖြစ်ပါတယ်။ပတ်မြို့မှာအပူချိန်19ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးမိုးတိမ်သားများအနီးငယ်ရှိမှဖြစ်ပါれ။အဲဒလေးမြို့မှာအပူချိန်16ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးမိုးတိမ်သားများအနီးငယ်ရှိမှဖြစ်ပါれ။ဟိုဘတ်မြို့မှာအပူချိန်13ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးမိုးတိမ်သားများအနီးငယ်ရှိမှဖြစ်ပါれ။ကင်မရာမြို့မှာအပူချိန်73ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးမိုးတိမ်သားများအနီးငယ်ရှိမှဖြစ်ပါれ။ဒါဝင်မြို့မှာအပူချိန်32ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးများသောအားဖြင့်နေသားမှာဖြစ်ပါれ
။ဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ
။
ဒါမျိုးသတင်းဆောင်မအရေးကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ